အမေရိကန်နဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုလုပ်ဖို့အသင့်ရှိတယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်ရှ်ကော့ကတောက်ကြနေမှာပြောပါတယ်ဒါပေမဲ့ဘယ်ဆွေးနွေးပွဲမှာမဆိုယူကရိန်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခအထူးသဖြင့်အမေရိကန်ရဲ့တိုက်ရိုက်ပဝန်ပတ်သက်မှုထက်သွင်းဆွေးနွေးရမယ်လို့ပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံကြားအခုလိုမျိုးဆွေးနွေးပြောဆိုမှုလုပ်ဖို့အထူးလိုအပ်နေကြောင်းဒါဟာလက်ရှိမှာပြဿနာတွေစုပုံဖြစ်ပွားလာနေပြီးကမ္ဘာလုံခြုံရေးတည်ဆောက်မှုနဲ့ပတ်သက်တဲ့ပြဿနာတွေအများအပြားရှိနေတဲ့အတွက်ဖြစ်ကြောင်းပက်ရှ်ကော့ကပြောပါတယ်ယူကရိန်းမှာအမေရိကန်ရဲ့တိုက်ရိုက်ပဝန်ပတ်သက်မှုနဲ့ပတ်သက်ပြီးပက်ရှ်ကော့ဖ်ရဲ့ပြောကြားချက်တွေအမေရိကန်ကရောနေတို့အတွင်းမှုချုပ်ယန်စတော်တန်ဘတ်ကပါလက်မခံပါဘူး။ရုရှားကျူးကျော်မှုကြောင့်ယူကရိန်းသူ့နိုင်ငံအတွက်ခုခံကာကွယ်ရေးမှာအကူအညီဖြစ်တဲ့လက်နက်ပေးတာကိုဒါရဲ့ပတ်သက်မှုဖြစ်ပြောကြားချက်ကိုပယ်ချတာဖြစ်ပါတယ်။ရုရှားကချက်သပရီမှာယူကရိန်းရဲ့နှက်စစ်ဒဏ္ဍာရီဆဲအောင်တွေတိုက်ခိုက်ဖျက်ဆီးတဲ့နောက်အမေရိကန်ကယူကရိန်းခုခံကာကွယ်ရေးအတွက်အပြင်လေကြောင်းကာကွယ်မီဇိုင်းတုံးပေးပို့မယ်လို့ကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်တွေပေးဖို့စဉ်းစားနေတယ်လို့ပြောခဲ့တဲ့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကမပေးဖို့တတိပေးခဲ့ပါတယ်။